ြည်မှာမိန်းကလေးနဲ့အမျိုးသမီးတွေပညာသင်ကြားခွင့်ဆုံးရှုံးနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကစစ်တမ်းတွေထုတ်ပြန်ထားကြပါတယ်။မူလာရကြောင့်တက်စင်မိန်းကလေးနဲ့ယောက်ျားလေးဦးရေဟာအတူတူလောက်ရှိပေမဲ့အလဲရန်းနဲ့အထက်တန်းပိုင်းကိုရောက်လာတဲ့အခါမှာမိန်းကလေးဦးရေဟာတိတိတားတားနေပါလာတယ်လို့ဆိုပါတယ်။2015စည်းရင်းရအသက်15နှစ်ပြည့်တဲ့အမျိုးသမီးနှစ်ပန်းနီးပါးဟာစာမတက်ကြဘူးလို့ UNESCO အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။အင်္ဂလိပ်မှာကူညီနေရလို့စာဆက်မတင်နိုင်တာပါ။ဒါပေမဲ့အသက်14နှစ်နဲ့15နှစ်လောက်ရောက်လာရင်ကျောင်းဆက်မတက်တဲ့ယောက်ျားလေးက40ရာခိုင်နှုန်းမိန်းကလေးက45ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်။မိဘကကျောင်းစိတ်မတက်နိုင်တော့လို့ကျောင်းကထွက်ကြရတာများပါတယ်။စင်းရဲနွမ်းပါမှုကြောင့်ပညာမသင်တာဖြစ်ပါတယ်။တားနဲ့သမီးရှိတဲ့စင်းရဲသားအိမ်တော်စုဟာတားကိုသာကြောင်းတက်စီပြီးသမီးကိုအိမ်ရင်လုလုခိုင်းတာများပါတယ်။တက်နိုင်တဲ့မိသားစုကသာသူတို့သားသမီးကိုကြောင်းဆက်ထားနိုင်ပါတယ်။စင်းရဲသားတွေမှာလည်းကြောင်းဆက်ထားနိုင်သူအ ਨੇ အချင်းရှိပါတယ
်။စင်းရဲအောင်သူတွေထဲမှာအမျိုးသမီးဥယေကပိုများပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ပြန်တဲ့Gender Equality and Women's Rights ဆိုတဲ့အစည်းအဝေးခန်းစာမှာ2012စည်းရင်းကိုကိုးကားပြီးတက္ကသိုလ်တက်သူ60ရာခိုင်နှုန်းဟာအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။မဟာဝိဇ္ဇာနဲ့မဟာသိပ္ပံတက်သူ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။ PhD ဒေါက်တာပွဲ့တက်နေသူတွေထဲမှာ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ဆရာဆရာမတဲမှာအမျိုးသမီးက83ရာခိုင်နှုန်းဖြစ်နေတာတွေ့ရပါတယ်။ယောက်ျားလေးတွေဟာဘွဲ့မရမီအလုတ်လုပ်ရတာများတဲ့အတွက်ပညာဆက်တင်သူနည်းပါတာဖြစ်နိုင်ပါတယ်။တရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်မှာတော့အမျိုးသားကတဝက်အမျိုးသမီးကတဝက်ဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးအများစုစာမတက်သူဖြစ်နေတာဟာအဓိကအားနည်းချက်ဖြစ်ပါတယ
်။ဆီယမလုပ်တဲ့အမျိုးသမီးဥယျာဉ်များသလိုတစ်တော့အင်ဂျင်နီယာနဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာအမျိုးသားဥယျာဉ်များပြပါတယ်။တက္ကသိုလ်ပညာကိုနှစ်အတော်ကြာစီးပူးပြီးမှအလုပ်လုပ်တဲ့အမျိုးသမီးတွေကိုကြည့်ရင်အမျိုးသားတွေလိုအလုပ်ကံရဖို့မလွယ်တာသိတာပါတယ်။အထက်ပညာနဲ့အသမွေးဝန်းကျောင်းပညာသင်တန်းမှာအမျိုးသားနဲ့အမျိုးသမီးဦးရေအတူတူတော့ရှိကြပေမဲ့ဘာသာစကားအချုပ်အလုပ်စတာတွေမှာအမျိုးသမီးတွေများနေပါသေး။ကစ်တစီဝိုင်းမှာလိုအပ်တဲ့ကွန်ပျူတာလိုဘာသာရပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးကနည်းနေပါသေး။သမယိုးကျအလုပ်တွေကိုပဲအမျိုးသမီးတွေကဆက်လုံနေကြတာများပါသေ
းကွန်ပျူတာအတတ်ပညာဟာအမျိုးသားအတွက်သာဖြစ်တယ်ဆိုတဲ့အမြင်မျိုးဟာမြန်မာပြည်မှာကပဲအခြားအာရှနိုင်ငံတွေမှာလည်းရှိနေပါတယ်ကွန်ပျူတာတတ်တဲ့အမျိုးသမီးတွေရဲ့တီထွင်မှုဟာအမျိုးသားတွေရဲ့တီထွင်မှုနဲ့မတူပဲကွဲပြားခြားနားတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာသူတို့နေထိုင်ရာလူအဖွဲ့အစည်းရဲ့လိုအပ်ချက်ကိုအဓိကထားပြီးတီထွင်လေးရှိပါတယ်ဒါကြောင့်အမျိုးသမီးတွေတမယိုးကျလုပ်ငန်းခွင်တွေကထွက်နိုင်အောင်ခင်မီအတတ်ပညာသင်ကြားဖို့လိုပါတယ်။2014လူဦးရေစည်းရင်းအရအမျိုးသားအလုပ်သမားတန်း20ကျော်ရှိပြီးအမျိုးသမီးအလုပ်သမားက13တန်းရှိပါတယ်။စီးပွားရေးတိုးတက်လာတာနဲ့အတူအိမ်တွင်းစီးပွားရေးမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလာတာကြောင့်အမျိုးသမီးပညာရေးနဲ့အလုပ်ရရှိရေးဟာအရေးကြီးလာပါတယ်။
လူတို့တဲ့ဖွံ့ဖြိုးရေးမှာပညာရေးဟာအဓိကလိုအပ်ချက်တစ်ခုဖြစ်ပါတယ်။ပညာတတ်ရင်အလုပ်ရဖို့အခွင့်အလမ်းပိုမိုများလာတာမို့အနိုင်ငံဘဝကလွံ့ပြောင်းနိုင်ပါသေး။မိသားစုကျန်းမာရေးအကြောင်းကိုလည်းပိုမိုသိရှိနားလည်လာတဲ့အတွက်ဥဆောင်နိုင်စွာရှိလာပါသေး။ကောင်းမွန်တဲ့လူပေါင်းတိဆောက်ရမှာလိုအပ်တဲ့အတတ်ပညာနဲ့ကျွမ်းကျင်မှုကိုပညာတတ်မှသာရနိုင်ပါသေး။အမျိုးသမီးတွေပညာမတတ်လို့ခင်တဲ့အနည်းအလုပ်မလုပ်နိုင်တာတန်ပြေအတွက်ဆုံးရှုံးမှုတစ်ခုဖြစ်ပါလေ။စားတတ်တဲ့အမျိုးသမီးဟာတားဖွားမှုကိုထိန်းချုပ်နိုင်ပြီးအကျန်းဖက်အနိုင်ကျင့်တာကိုတွန်းလှန်နိုင်ပါသေး။စားတတ်တဲ့အမျိုးသမီးကသာနိုင်ငံရေးကိုစိတ်ဝင်စားကြပါသေး။စားတတ်တဲ့အမျိုးသမီးဟာကျန်းမာရေးဘက်မှလည်းအသိဉာဏ်ပိုရှိလာတဲ့အတွက်သားသမီးကျန်းမာရေးပုံမှန်ကောင်းမွန်လာပါလေ။မူလတန်းပညာလောက်တက်ထားတဲ့အမျိုးသမီးတွေဟာကုသယောဂကာကွယ်ရေးကိုပုံမှန်နားလည်သဘောပေါက်ကြပါသေး။အလေရန်ပညာသင်ကြားထားတဲ့အမျိုးသမီးတွေမှာကလေးအပေပြောင်နှုံနေပါပါသေး1990က2010အထိအနည်း40ကာလမှာအမျိုးသမီးတွေစာတက်လာတဲ့အတွက်9နှစ်အောက်ကလေးတငယ်ပြေဆုံးမှုဟာတိတိတတ်တတ်လျော့နေလာကြောင်းသိရှိရပါတယ်ခင်ဗျာ